အခုတနိုင်ငံလုံးအပြည့်အရရေးအတွက်ဆွေးနွေးညှိနှိုင်းနေကြတဲ့အခြေအနေကိုအရင်ဆုံးပြောပြမှာပါ။တနိုင်ငံလုံးအပြည့်အရရေးသဘောတူစာချုပ် NCA ဟာလောလောဆယ်မှာအကြက်တဲနဲ့ရင်ဆိုင်နေရပြီးဒီအကြက်တဲကိုဖြည့်ရှင်းနိုင်ဖို့အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့အတူကြိုးပမ်းသွားနေကြောင်းကရင်နီအမျိုးသားတွတ်တက်ရေးပါတီ KNPP ရဲ့ပြောခွင့်ရသူကအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC နဲ့တွေ့ဆုံဆွေးနွေးပြီးမှပြောပါတယ်။ဒါအပြင်အစိုးရနဲ့နှစ်ဖက်သဘောတူစာချုပ်ကိုအကောင့်ထဲပေါ်ရမှာတွေ့ကြုံရတဲ့အခက်အခဲတွေကိုလည်းဆွေးနွေးနိုင်ခဲ့တဲ့အကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC နဲ့ NCA ကိုလက်မှတ်မြေထိုးသေးတဲ့ KNDP အမျိုးသားတိုးတက်ရေးပါတီ KNPP တို့ဟာဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာပါ။ဒီကနေ့ဆွေးနွေးပွဲမှာ NCA မှာပါဝင်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီး KNPP ကိုယ်စားလှယ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနဲနဲဘလိုကဆွေးနွေးပွဲအပြီးမှာအခုလိုပြောဆိုပါတယ
် NCA လက်မှတ်ရေးထိုးနိုင်ရတော့ဒီနေ့ကျွန်တော်တို့ကြည်ကြည်လေးလေးပြောခဲ့ကြပါတယ်အခုကလည်းအားလုံးသိကြတဲ့အတိုင်းပေါ့နော် NCA ကိုနိုင်ကအကြတဲ့နေရင်ဆိုင်နေရတဲ့ကာလပေါ့နော်အဲ့အကြတဲ့ကိုဖြည့်ရှော့နိုင်ဖို့ကအစိုးရဖက်ကလည်းအင်မတန်ကြိုးပမ်းနေတာကိုကျွန်တော်တို့မြင်ရတယ်သူနည်းတူပဲNCA ကိုလက်မှတ်ရေးထိုးသွားပြီးတဲ့အဖွဲ့တွေလည်းဟိုလိုက်ပြီးတော့ကြိုးပမ်းနေတာကိုကျွန်တော်တို့တွေ့ရတယ်အဲ့ဒါတွေကအားရမှုရှိပါတယ်သူတို့ဒီပဲ KNPP လို့အဖွဲ့တွေကNCA လမ်းကြောင်းပေါ်သွားပါမယ်ဆိုတဲ့မူအရပေါ်တော့ကျွန်တော်တို့လည်းပါဝင်ပြီးတော့ကြိုးပမ်းနေပါတယ်ကြိုးပမ်းမှုကတော့ဒီလိုဆွေးနွေးရင်းနဲ့ပဲဟိုဟာဖြည်းချင်းစီပေါ်တော့ကျွန်တော်တို့လိုရအောင်ရောက်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်
KNPP အဖွဲ့ဟာ2012ခုနှစ်ကငင်းချမ်းရေးအတွက်ပြည်내အဆင့်ပြည်တော်စုအဆင့်ဆိုင်ရာနှစ်ဖက်သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာ bilateral call နှစ်ဖက်သဘောတူစာချုပ်ကအကောင်အထည်ဖော်ဖို့ခက်ခဲတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းဆက်ပြောပါတယ
် bilateral သဘောတူညီချက်ထဲမှာကျွန်တော်အကောင်အထည်ဖော်ဖို့လုပ်ငန်းတွေကဟိုဒေသဖွံ့ဖြိုးရေးပြီးတော့ပညာရေးနဲ့ကျန်းမာရေးပေါ့နော်အဲ့ခန္ဓာတွေမှာအကောင်အထည်ဖော်တဲ့ခန္ဓာကြီးခက်ခဲနေရှိတာပေါ့နော်သဘောတူညီချက်အရကတချို့ကိစ္စတွေမှာဆိုလို့ရှိရင်နှိမ့်နိုင်ပြီးတော့မှဆောင်ရွက်ရမယ်တချို့ကိစ္စတွေကြတော့ဦးတွဲပြီးတော့မှဆောင်ရွက်ရမယ်ဆိုတာတွေဟိုသဘောတူထားကြတယ်ဒါပေမဲ့တကယ်လက်တွေ့မှာကြတော့အဲ့လိုလုံနိုင်တဲ့အနေအထားကြီးကအမြင်မ်းမရှိဘူးများတာကတော့မရှိတာများတယ်ဆိုတော့အဲ့လိုပုံမှာကျွန်တော်တို့ကတစ်ဖက်တစ်ဖက်ကြားတင်းမာမှုတွေပိုဖြစ်တယ်အဲ့လိုတင်းမာမှုတွေကိုဒီနေ့အစ်မလည်းဟိုလက်စီစီဝီတွေမှာဖြည့်ရှုံနိုင်ဖို့ပေါ့နော်အဲ့ဒါတွေလည်းဆွေးနွေးကြတယ်ဒါပေမဲ့ဟိုလူချင်းတဲ့အောင်မြင်မှုအတိုင်းအတာအထိမရောက်တော့အခုလိုမျိုးကျွန်တော်တို့လည်းဒီ NRPC နဲ့ပြီးတော့ဆွေးအစ်မပေါ့နော်အဲ့ဒါတွေကိုလက်ဆွေးနွေးပြီးတော့မှနီလာရှာကြပါတယ
်ပြည်နယ်အစ်မလက်စင်စီဝေးတွေကိုအရင်ကပြည်နယ်အစိုးရနဲ့တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့သာဆွေးနွေးခဲ့ရာကနောက်ပိုင်းမှာ NRPC နဲ့ငင်းချမ်းရေးကွန်ဖရင့်ကပါပါဝင်ဆွေးနွေးဖို့သဘောတူခဲ့ကြောင်းလည်းပြောပါတယ်KNPP အဖွဲ့ဟာမနက်ဖြန်မှာတော့တက်မရော်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဖို့ရှိပြီးဒီဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာကိစ္စတွေအပြင်2019ခုနှစ်ဒီဇင်ဘာလမှာတည်ဆုံခဲ့ရတဲ့ KNPP တပ်ဖွဲ့ဝင်3ဦးရေးကိုလည်းထည့်သွင်းဆွေးနွေးဖို့ရှိနေပါတယ်။ဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ငင်းချမ်းရေးကော်မရှင်ရဲ့အထောက်အကူပြုအဖွဲ့ဝင်ဦးကျော်လင်းဦးကဒီကနေ့ဆွေးနွေးပွဲအပေါ်မှာအခုလိုပြောဆိုပါတယ်။
အဲ့ကျွန်တော်တို့ဒီ KNPP နဲ့ကတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာလူသဘော3ချိန်ဆွေးနွေးခဲ့ပါတယ်။အဲ့တော့ဒီဆွေးနွေးမှုရဲ့ရလဒ်အရပေါ့နော်။အခုတနေ့ပြီးတော့မှထပ်ပြီးတော့မှကျွန်တော်တို့တွေ့တာဖြစ်ပါတယ်။အဲ့တော့ဒီနေ့ဆွေးနွေးပွဲမှာတော့ရလဒ်ကောင်းတွေအများကြီးပါပါတယ်။ဒီကတော့ဒေသဖွံ့ဖြိုးရေးကိစ္စတွေ၊ပညာရေးကျန်းမာရေးကိစ္စတွေ၊ဒီဖြည့်ဆည်းရမယ့်ကိစ္စတွေကျွန်တော်တို့ကိုယ်မနေနဲ့ဆွေးနွေးနိုင်တယ်။ပြီးရင်ကျွန်တော်တို့ဒီပြီးခဲ့တဲ့ညီငယ်ကော်မရှင်နဲ့သဘောတူညီချက်အရလာစဉ်ပြည်နယ်ဆင်စီဝေးပွဲတွေလည်းဆက်ပြီးတော့လုပ်သွားဖို့ရှိပါတယ်။ဒါပြင်လာမယ့်ဒီဧပြီလမကုန်ခင်မှာနောက်တစ်ချိန်ထပ်ပြီးတွေ့ဖို့လည်းနှစ်ဖက်သဘောတူခဲ့ပါတယ
်။ဒီကနေ့ဆွေးနွေးပွဲမှာ NRPC ဘက်ကပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကဥဆောင်ခဲ့တယ်လို့ KNPP ဘက်ကတော့ဒူဥက္ကဋ္ဌခူးဦးရယ်ကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။လာမယ့်27ရက်နေ့မှာတော့ NRPC ဟာ KNPP အပါအဝင် NCA လက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့တွေ့ဆုံဖို့ရှိတယ်လို့နောက်တည့်ရက်မှာတမ်ရော်ကလည်းတဖွဲ့ချင်းနဲ့တွေ့ဆုံဖို့ဖိတ်ကြားထားပါတယ်